မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား50ကိုထိုင်းမြန်မာနယ်စပ်ကရဘာဒေါ်လဲမှာထိုင်းရဲတပ်ဖွဲ့ကတွေ့ပြီးတော့ဖမ်းဆီးထိန်သိမ်းထားပါတယ်။လူမှောင်ခိုးကုန်ကူးသူတွေကိုထိုင်းရဲတပ်ဖွဲ့ကစစ်စင်ရေးနဲ့ဖမ်းဆီးတွေများနေတာကြောင့်လူကုန်ကူးသူတွေကတာဝန်ယူထားတဲ့ခရီးကိုစုံအောင်မပို့ပဲအခုလိုတော်လဲမှာပြစ်ထားခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဖြစ်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံပိုင်းကဖမ်းဆီးအရေးယူမှုတွေဇက်တက်လုပ်နေတဲ့ကြားကပဲဇူလိုင်လ12ရက်နေ့ကကျနနေမြန်မာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား50ဖမ်းဆီးခံရကြောင်းတုံခလာဖျိုင်ဟဲ့ရိုင်မျိုးကရှေ့ပြောင်းလို့သမားအခွင့်အရေးခွင့်ရရဲ့တာဝန်ခံဥပဒေကပြောပါရယ
်ကျနနေမြန်ပေါ့နော်ကျနနေမြန်မှာမလေးရှားကိုခိုးဝင်တဲ့အလုပ်သမားလူပေါင်း50ဖမ်းဆီးတယ်ကျနမှာစစ်တပ်ကိုက်တစ်ခုရှိတော့ဟုတ်အဲကိုက်ကိုသူတို့ကတခြားလမ်းတွေကဖျက်လို့ရမယ့်အရှင်မရှိတဲ့ခါဒီအလုပ်သမားတွေကိုသူတို့ကလိုပါချန်လေးမှာပြစ်ထားခဲ့တဲ့ကားနစီနဲ့ကားနစီနဲ့ပြစ်ထားခဲ့တဲ့ခါမြေကားကနေပြီးတော့ဖြတ်သွားတဲ့ခါတော်ပြီးတွေ့တာပေါ့ဗျာဘလို့တကူတကားသွားဖမ်းရတာမျိုးတော့မဟုတ်ဘူးအဲ့မှာတွေ့ပြီးတော့သူတို့ကိုဖမ်းလာခဲ့ပြီးတော့တကယ်တမ်းပါနေတာအခုနေစစ်စစ်ပြတဲ့ခါမနေကပဲတန်တို့အရှောက်ကြီးပေါ့ဗျာကျွန်တော်နိုင်ငံချက်တာအလုပ်သမားတွေကိုထားတဲ့တန်တို့အရှောက်ကြီးကိုဟုတ်ကဲ့မနေကပုတ်ပစ်လိုက်တယ်မှာလူ50ကျွန်တော်ဟုတ်ကဲ့
ထိုင်းနိုင်ငံရဲ့ဇက်မှာလူကုန်ကူးမှုတွေဆက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံတောင်ပိုင်းမှာ UNHCR ကကိုယ်စားလှယ်တွေနဲ့ထိုင်းနိုင်ငံပိုင်းလေအမျိုးသမီးနဲ့ကလေးငယ်စောက်ချောက်ရေးဖွဲ့ပြီးအရေးပေါ်အစည်းအဝေးလုပ်ပြီးဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။ဒီထဲကတချို့ကလည်းနေရက်ကိုပြန်လဲပြောင်းပေးခဲ့ပြီးနဲ့အများစုကတော့အချုပ်ဆန်းနေတဲ့မှာပဲစစ်စစ်နေနေဆက်နေရသေးဖြစ်ပါတယ်။ထိုင်းတောင်ပိုင်းမှာတစ်နှစ်အတွင်းလူ5000ကျော်ဖမ်းမိခဲ့တယ်ဆိုပြီးပြီးခဲ့တဲ့လကပဲထိုင်းနိုင်ငံပိုင်းကပြောခဲ့သလိုဇူလိုင်လ2ရက်နေ့ကတော့ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲအတွင်းထိုင်းရဲရာစီတွေကဒီနှစ်ထဲမှာပဲထိုင်းတောင်ပိုင်းမှာလူကုန်ကူးရဲ့လူပွဲစား150ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်ရှင်။